စကိုင်းတိုင်းအထက်ပိုင်းအင်းတော်မြို့ကဟဲရွာကိုဒီဇင်ဘာ4ရက်အင်္ဂါနေ့မှာစစ်ကောင်စီကရဟတ်ရှင်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာပါ။တိုက်ပွဲဖြစ်ပွားတာမရှိပဲပြစ်ခတ်တိုက်ခိုက်တာလို့အင်းတော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကအခုလိုပြောပါတယ်။
တိုက်ပွဲဖြစ်နေတာနှစ်ဦးနှစ်ဆက်တိုက်ပွဲဖြစ်တာမဟုတ်ဘူး။အဲဒါနဲ့အဲစစ်ကောင်စီကမထင်ရဖဲနဲ့ပေါ့ရဟတ်ရှင်တွေကအလုံးစားပြစ်တာလား။ဟုတ်တယ်လေအလီတော်နေပြစ်ခတ်မှုရှိတဲ့အဲဒီမှာအင်တိုင်းမိလောင်းသွားတယ်ဘုံချောင်းလည်းမဲဖြစ်သွားတယ
်ဒီဇင်ဘာ3ရက်နေ့လယ်ပိုင်းနဲ့ညပိုင်းမှာစစ်ကောင်စီရင်နန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေက3ချိန်မိုင်းဆွဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ကဲဟဲရွာအနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တယ်ဆိုပြီးယူဆတဲ့အတွက်အခုလိုနယ်မြေရှင်းလင်းပြီးလေကြောင်းကနေပြစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကထင်မြင်နေကြပါတယ်အခုလိုပြစ်ခတ်တာကြောင့်ကဲဟဲရွာသူအမျိုးသမီးတေဆုံးပြီးတဦးတန်ရန်ရရှိတယ်လို့ကဲဟဲရွာသားတဦးကအခုလိုပြောပါတယ
်အဓိကရွာကိုလည်းမကြည့်လို့ဖြစ်တာပြဘာလို့လဲဆိုလို့ကျွန်တော်တို့ဒီကစေးရွာကကြတော့အာထိတိုင်းရဲ့ထိတိုင်းဘက်ကလည်းဘီတော်ချက်ပြတကယ်မင်းမင်းရှိနေတယ်။ဆိုပြီးတော့ဒီပုံတော့ဒီဘီတော်ကနေကျွန်တော်တို့တွားလို့ရှိနေတယ်ထိတိုင်းဘက်ကတော့တို့ရဲ့တကယ်ရင်းနှီးစင်းနေတကယ်မင်းပွင့်နေရဆိုတို့ရှင်းနေလို့ကလည်းတွေ့ကြ။တေဝါကတော့တေဝါကတယောက်တည်းပဲ။နောက်ပြောက်တော့ပေါင်ထိသွားရပြ။မြေကြီးကြီးကြီးပဲ။ဟောကိုယ်ကနေစားနေစားရတော့ပြင်းနေကြတယ်ဗျ။ကျူရောတချို့ရောရှောင်ကြတယ်တချို့ကြတော့လည်းရောစမ်းရောစားတော့ဘုံဘောတော့ဒီကြတော့စိတ်မလောင်ဆိုလို့ဒီလိုပါလို့ရှိကြတယ်ဒါကျွန်တော်တို့ရောအကုန်ရှောင်ပေါ့
ကဲဟဲရွာဟာအင်ဂျီ80လောက်တာရှိတဲ့ကြေးရွာကလေးတဲရွာဖြစ်ပြီးလွန်ခဲ့တဲ့3လလောက်ခလဲကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်တာတွေဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကအကြအဆုံးရှိခဲ့ပါတယ်ခင်ဗျာ